Welcome to the Voice of America in Burmese.
Mingla ba shin. PO American Tanya ne 2016 khun ni zon la 30 ye cha da bri ni nyet ni be 6 nai kwe ga ni 9 nai thi season 2 ko myo ro Washington DC ga ni dai yai thot lwin pe ni ba bi. Line to meter 16 19 ne 25 ro ga ni phan yu na sin nai ma le shin.ကျွန်မခွန်ညိုပါအခုညနေစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါတူရကီနိုင်ငံအစ္စတန်ဘူးမြို့နိုင်ငံတကာလေဆိပ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်တရားရှိသူ73ဦးကိုရဲတပ်ဖွဲ့ကဖမ်းထားပါတယ်အီရတ်မှာလေကြောင်းတိုက်ခိုက်မှုတွေကနေ IS အစွန်ရောက်250တဲ့မှနဲ့တည်ဆုံတယ်လို့အီရတ်နဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အမေရိကန်ကနိုင်စင်ထုတ်ပြန်တဲ့လူကုန်ကူးမှုအခြေအနေဆိုင်ရာအစဉ်ခံစာဒီကနေ့ထွက်လာဖို့ရှိပြီးမြန်မာနိုင်ငံဟာအဆင့် short ခံရမယ့်အခြေအနေရှိနေပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
အခုညနေပိုင်းနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်၊ကနေဒါနဲ့မက္ကဆီကိုမြောက်အမေရိကတိုက်သုံးနိုင်ငံခေါင်းဆောင်တွေတွေ့ဆုံပွဲမှာဘာတွေကိုအလေးထားဆွေးနွေးခဲ့ကြပါသလဲ
First of all because it's not feasible because our auto plants for example
မြောက်အမေရိကတိုက်သဘောတူစာချုပ်ကနေအမေရိကန်မထွက်ခွာမယ့်အကြောင်းအမေရိကန်သမ္မတရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်မြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့မွန်ပြည်နယ်မှာအပြစ်ရရေးပူရဲစောင့်ကြည့်ရေးကော်မတီတရက်ကိုဒီကနေ့ပဲဖွဲ့စည်းလိုက်ပါတယ်ချမ်းပြည်နယ်မြောက်ပိုင်းမှာပြောင်းကင်းလုံသမား5ဦးအသက်ခံထားရပြီးပြောင်းချန်နာမှာကြီးစံကွန်တွေတွေ့ရတဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်တိတ်နဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးပါမယ်ရှင်
တူရကီနိုင်ငံအစ္စတန်ဘူးမြို့ကနိုင်ငံတကာလေဆိပ်ကိုအင်္ဂါနေ့ကဒေကန်ဘုံခွဲတိုက်ခိုက်မှု3ခုလုပ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတန်လျာရှိသူ73ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထားတယ်လို့တူရကီသတင်းမီဒီယာတွေကဒီကနေ့ဖော်ပြပါတယ်။အဲဒီတိုက်ခိုက်မှုတွေကြောင့်လူ42ယောက်သေဆုံးပြီး239ယောက်ဒဏ်ရာရခဲ့တာပါ။အစ္စတန်ဘူးမြို့ကနေရာ16နေရာကိုဝန်ရောက်စီးနှင်းရှာဖွေမှုတွေအတွင်းအခုလိုဖမ်းဆီးတာတွေလုပ်ခဲ့တာပါ။အစ္စတန်ဘူးမြို့မှာအဖမ်းခံရသူ3ဦးထက်မနည်းဟာနိုင်ငံသားတွေလို့ဆိုပါတယ်။နိုင်ငံတော်ပိုင်းကအိုက်စ်မီယာကံယူရမ်းမြို့မှာလေလူ6ယောက်ကိုဖမ်းခဲ့တယ်လို့နိုင်ငံပိုင်အနာဒူလူသတင်းဌာနကပြောပါတယ်။အဲဒီလူတွေကိုတော့ဘဏ္ဍာငွေကြေးပိုင်းလူသစ်စုတာနဲ့တည်ယူပို့ဆောင်ရေးပိုင်းကူညီထောက်ပံ့တာတွေအပါအဝင်စီးရီးယားက IS အဖွဲ့နဲ့အချိတ်ဆက်ရှိတယ်ဆိုတဲ့တန်တရားနဲ့ဖမ်းတာပါ။လေဆိပ်တိုက်ခိုက်မှုက IS တွေလက်ချက်လို့တူရကီတာဝန်ရှိသူတွေကပြောထားပေမဲ့လေ IS တွေကိုယ်တိုင်ကတော့သူတို့လုပ်တာလို့မပြောသေးပါဘူး။စုံစမ်းစစ်ဆေးတာကိုဆက်လုပ်နေပြီမဲ့လေအထောက်အထားတွေက IS လက်ချက်ဆိုတာပြနေတယ်လို့ဝန်ကြီးချုပ်ဘိုင်နာလီယူဒရင်းကမနေ့ကပြောပါတယ်။ရုရှား၊အစ္စရေးတို့နဲ့ဆက်ဆံရေးတိုးတက်လာဖို့တူရကီကကြိုးစားနေတဲ့အပေါ်တုံ့ပြန်တာဖြစ်နိုင်တယ်လို့သူကဆိုပါတယ်။ဒီဘုံခွဲတိုက်ခိုက်မှုတွေဟာ IS အဖွဲ့ရဲ့ဆိုးရွားရုံမာတဲ့တွေ့နေကြတုံ့ပြန်လက္ခဏာတွေအလုံးပါဝင်ပြီးဒီလိုတိုက်ခိုက်မှုမျိုးတွေကိုတားဆီးဖို့ခက်ခဲတယ်ဆိုတာ CIA အကြီးအကဲဂျွန်ဘရန်နန်ကသတိပေးပါတယ်။
အီရန်နဲ့ဆီးရီးယားဆင်မြေပြင်မှာအရင်နိုင်လာနေတဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ဟာအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာတစ်လွှားကလုံခြုံရေးအားနည်းချက်ရှိပြီးဝင်ရထွက်ရလွယ်ကူတဲ့နေရာတွေကိုတိုက်ခိုက်ဖို့ပိုပြီးစိတ်ပိုင်းဖြတ်ထားတယ်လို့အမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာထိပ်တန့်အရာရှိတွေကအမေရိကန်လွှတ်တော်အမတ်တွေကိုတကပိတ်တွေ့ဆုံမှုအတွင်အသိပေးပြောကြားခဲ့ပါတယ်တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာအသေးခံဘုံခွဲတိုက်ခိုက်မှုတွေဖြစ်ပြီးနောက်တနေ့မှာပဲကာကွယ်ရေးဝင်ကြီးအက်ရှ်ကာတာစေဦးစီးချုပ်များအကြီးအကဲဂျိုးဆက်ဒန်ဖော့နဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးဆိုင်ရာဌာနရဲ့ညွှန်ကြားရေးမှူးနီကိုလတ်ရာစ်မာဆန်တို့တကပိတ်စီဝေးဖို့အတွက်အထက်လွှတ်တော်တစ်ခုလုံးကိုခေတ္တရန်နာခဲ့ပါတယ်။ IS တို့ဟာနေမြေတွေဆက်လက်ဆုံးရှုံးလာနေတာနဲ့အမျှအော်လန်ဒိုမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုမျိုးနောက်အစ္စတန်ဘူးမှာဖြစ်တဲ့တိုက်ခိုက်မှုမျိုးတွေပိုဖြစ်လာမယ်လို့ခန့်မှန်းတဲ့အကြောင်း Republican အထက်လွှတ်တော်အမတ်မာကိုရူဘီယိုကပြောပါတယ်။ Democrat လွှတ်တော်အမတ် Chris Murphy ကတော့ IS တို့ထွက်ပြေးနေရတာကြောင့်ကျွန်တော်တို့အနေနဲ့အမိမြေကိုကာကွယ်ဖို့ပိုပြီးအရေးကြီးလာတယ်လို့ပြောဆိုသွားပါတယ်။
အီရတ်မှာလေကြောင်းတိုက်ခိုက်မှုတွေကနေ IS အစွန်ရောက်လက်နက်ကင်250တဲ့မနဲ့တည်ဆုံတယ်လို့အီရတ်နဲ့အမေရိကန်တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာအမေရိကန်ဦးဆောင်တဲ့အီရတ်ညွန်မောင်းတပ်ဖွဲ့တွေကပြန်သိမ်းလိုက်တဲ့ IS အဖွဲ့ရဲ့အခိုင်အမာနေရာဖလူဂျာမြို့တောင်ပက်နာလီမှာ IS တွေရဲ့မော်တော်ကားအစီး40လောက်ကိုလေကြောင်းကနေတိုက်ခိုက်တာပါ။ဒီလေကြောင်းတိုက်ခိုက်မှုတွေက IS အစွန်ရောက်အဖွဲ့ကိုအသေးပြောက်အများဆုံးတိုက်ခိုက်မှုပါ။ဒါပေမဲ့သူတို့နေရာတွေလွတ်လပ်ဆုံးဆုံးနေတဲ့ကြားမှာပဲ IS တွေဟာစိတ်ဓာတ်ပြည့်ရင်းနေပုံတော့မရသေးဘူးလို့တာဝန်ရှိသူတွေကသတိပေးပါတယ်။ဆီးရီးယားတပ်ဖွဲ့တွေဟာလည်းအီရတ်နယ်စပ်နားက IS တွေတင်ထားတဲ့မြို့တွေကိုဒီသတင်းပတ်တွင်ပြန်သိမ်းနိုင်ခဲ့ပါတယ်။ဒီအခြေအနေကဆီးရီးယားအီရတ်နှစ်နိုင်ငံနယ်စပ်ကိုခွာပြီးကာလီဖိတ်အုပ်ချုပ်ရေးဒေသဖြစ် IS တွေကကျင်းညာထားတဲ့နေရာကိုထိထိရောက်ရောက်ခြေမုံးလိုက်နေတာပါ။ဖလူဂျာမြို့ကိုပြန်ရဖို့တလားကြထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်အခုအခါမှာတော့အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့ကို IS တွေလက်ထက်ကနေပြန်ရဖို့အီရတ်တပ်ဖွဲ့တွေလှုံ့ဆော်တော့မှာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်အတွင်းဒီကနေ့ကြာသပတေးနေ့မှာရဲတပ်ဖွဲ့ရှင်းထန်းကိုတာလီဘန်တို့အသေးခံကားပုံခွဲတိုက်ခိုက်တာကြောင့်လုံခြုံရေးတပ်သားအနည်းဆုံး30သေဆုံးပြီးဒါဇင်နဲ့ချီထန်းရရပါတယ်။ရဲတပ်ဖွဲ့ဝင်တင်နန်းသားတွေနဲ့တင်နန်းဆရာတွေတင်ဆောင်လာတဲ့ရှင်းထန်းတိုက်ခိုက်ခံရတာပါ။ ပောက်ကွဲမှုတွေ80နောက်ဆင့်ဖြစ်ခဲ့တာလို့အာဖဂန်ရရှိတွေကအတည်ပြုပါတယ်။တေဆုံထံရရတဲ့ရဲတပ်ဖွဲ့ဝင်တွေကိုတဲဆောင်သွားတယ်လို့ကိုယ်တိုင်မြင်တွေ့ခဲ့ရသူတွေက VOA ကိုပြောပါတယ်။အာဖဂန်သမ္မတအာရှရက်ဂါနီကလည်းအကြမ်းဖက်တိုက်ခိုက်မှုကိုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတစ်ခုအဖြစ်ရှုတ်ချပါတယ်။ရဲတင်နန်းသားတွေကိုအခုလိုပို့ဆောင်ဖို့ဆုံးဖြတ်လုပ်ဆောင်ခဲ့မှုကိုစုံစမ်းစစ်ဆေးဖို့ပြည်ထောင်စုဝန်ကြီးဌာနကိုအာဖဂန်သမ္မတကညွှန်ကြားလိုက်ပြီးပြက်ကက်မှုတွေရှိရဲ့အရေးယူမယ်လို့လည်းဂရိပြုပြောဆိုပါရယ်ဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီမန်အဖွဲ့ကပြောဆိုထားပါရယ်ရှင
်ပြည်ဝေဘီကန်အတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေကြာသပတေးညနေပိုင်းသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာကလေးစစ်သားအုံပြူတာနဲ့အာဓမအလုတ်ခိုင်းတာတွေကိုတိုက်ဖျက်ရေးရိုဟင်ဂျာမူဆလင်လူနိုင်ငံကခေါ်ဖို့သုံးဆွဲတဲ့လူနည်းစုတွေပေါ်ဖိနှိပ်အုပ်ချုပ်တာတွေဆက်ဖြစ်နေတယ်လို့ဆိုတာအဆုံးသတ်ရေးပို့ပြီးလှုံ့ဆော်ဖို့တွန်းအားပေးတဲ့အနေနဲ့နိုင်ငံတကာလူကုန်ကူးမှုတပ်ဖြတ်ရေးဆိုင်ရာအမေရိကန်ရဲ့အဆင့်သတ်မှတ်ချက်မှာမြန်မာနိုင်ငံကိုအဆင့်လျှော့ချမဲ့အခြေအနေရှိနေပါတယ်။လူကုန်ကူးမှုတပ်ဖြတ်ရေးနိုင်ငံတကာအစိုးရတွေရဲ့လူဆောင်ချက်တွေကိုစမ်းသပ်လေ့လာထားတဲ့နှစ်စဉ်ထုတ်အစည်းအဝေးစာကိုအမေရိကန်အစိုးရကဒီကနေ့မှထုတ်ပြန်မှုရှိတာပါ။2015ခုနှစ်အစည်းအဝေးစာမှာကမြန်မာနိုင်ငံကို Tier 2စောင့်ကြည့်နိုင်ငံများစီးရင်ထဲမှာထည့်ခဲ့ပါတယ်။အမေရိကန်မှာပြဋ္ဌာန်းထားတဲ့လူကုန်ကူးခံရသူများကိုအကောက်အွယ်ပေးရေးဥပဒေ TVPA ပါအနိုင်ဆုံးစံနှုန်းသတ်မှတ်ချက်တွေကိုအပြည့်အဝမလိုက်နာပေမဲ့လည်းတည်တာတဲ့လှုပ်ဆောင်မှုတွေရှိနေတဲ့နိုင်ငံတွေကို Tier 2အဆင့်သတ်မှတ်တာပါဒီနှစ်မှာတော့မြန်မာနိုင်ငံဟာတဆင့်လျှော့ပြီး Tier 3အဆင့်သတ်မှတ်ခံရမယ့်အခြေအနေရှိနေတာပါ TVPA စံနှုန်းသတ်မှတ်ချက်တွေကိုအပြည့်အဝမလိုက်နာသလိုလိုက်နာဖို့အတွက်တည်တာတဲ့လှုပ်ဆောင်ချက်တွေလည်းမရှိဘူးလို့သတ်မှတ်တဲ့နိုင်ငံတွေကိုတော့ Tier 3အဆင့်နဲ့ထည့်ထားဖြစ်ပါတယ်မြန်မာနိုင်ငံကိုအဆင့်လျှော့ချသတ်မှတ်မယ်ဆိုတဲ့သတင်းတွေထွက်နေတဲ့ပေါ်စိတ်ပြန့်ပြီးတဲ့အကြောင်းမြန်မာနိုင်ငံကြားရေးဌာနအမြဲတမ်းအတွင်းဝန်ဦးအောင်ဝင်းက VOA ကိုပြောထားပါတယ်2015ခုနှစ်က Tier 3အဆင့်သတ်မှတ်ခံထားရတဲ့ထိုင်းနိုင်ငံကတော့ဒီနှစ်မှာ Tier 2အဆင့်မှာတိုးမြင့်သတ်မှတ်ခံရမယ့်အလားအလာရှိပါတယ်။လူကုန်ကူးမှုတပ်ဖြတ်ရေးကိုနိုင်ငံတော်အဆင့်လုပ်ငန်းတစ်ခုအဖြစ်သတ်မှတ်လုပ်ဆောင်နေတယ်လို့ထိုင်းဆိုရွာကပြောထားတာပါ။လူကုန်ကူးခံရသူအများအပြားနောက်ဆုံးမှရောက်သွားလို့ရှိတဲ့မလေးရှားနိုင်ငံဟာလည်း2015ခုနှစ်မှာ Tier 3အဆင့်နဲ့ပါထားတာကနေဒီနှစ်မှာတော့ Tier 2အဆင့်နဲ့ပါမယ့်အလားအလာရှိပါတယ်။
ဖိလစ်ပိုင်ရဲ့16ရောက်မြောက်သမ္မတအဖြစ်ရိုဒရီဂိုဒူတာတေဒီကနေ့မြို့တော်မနီလာမှာတရားဝင်ကျန်းသက်စွာကျင်းပပါတယ်။သူသမ္မတတာဝန်စတင်ထမ်းဆောင်တဲ့ပထမ6လအတွင်းဖိလစ်ပိုင်မှာရာဇဝတ်သားတွေနဲ့လူဆိုးတွေကိုတုတ်တင်ရှင်းလင်းပြစ်မယ်လို့ကတိပေးပြောဆိုထားတာပါ။
I have seen how corruption bled the government of funds which were allocated
အကျဉ်းချခြားစားမှုတွေကြောင့်အစိုးရရန်ပုံငွေတွေဆုံးရှုံးနေရပါတယ်။ဒီငွေတွေကဆင်းရဲနွမ်းပါသူတွေရဲ့ဘဝတွေတိုးတက်ကောင်းမလာအောင်အသုံးပြုနိုင်မဲ့ငွေတွေပါ။တခါတရမဝင်မှုရဲ့ဆေးဝါးတွေကြောင့်လူတယောက်ချင်းစီနဲ့မိသားစုဘဝတွေထိခိုက်ပျက်စီးနေတာကိုလည်းတွေ့ရပါတယ်လို့ဒီကနေ့ကျန်းသက်စာချိန်ဆိုသွားတဲ့သမရဒူတာတေးကပြောဆိုသွားတာဖြစ်ပါတယ်။ဒီကနေ့ကျန်းသက်စာချိန်ဆိုပွဲမှာတော့အရင်ဖိလစ်ပိုင်ခေါင်းဆောင်တွေလိုလူထုရှေ့မှောက်တခန့်တနာကျင့်ပါတာမျိုးမဟုတ်ဘဲတာမန်အခမ်းအနားတစ်ခုလိုပဲကျင့်ပါသွားပါတယ်ရှင်။
တောင်တရုတ်ပင်လယ်တွေကနေမြေအများစုကိုတရုတ်ကပိုင်တယ်လို့ပြောထားတဲ့ပေါ်နိုင်ငံတကာတရားရုံးတစ်ခုမှာဖိလစ်ပိုင်ကကန့်ကွက်လျှောက်ထားတဲ့အမှုမကြာခင်မှာဆုံးဖြတ်ချက်ထွက်လာတော့မှာဖြစ်ပါတယ်။ဇူလိုင်လ12ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့တဟေးမျိုးအခြေဆိုင်အငင်းပွားမှုဖြစ်ရှင်းရေးဆိုင်ရာနိုင်ငံတကာတရားရုံးကဗိုလ်ဒူးနေကပြောပေမဲ့အငင်းပွားမှုကိုငြိမ်းချမ်းစွာဖြစ်ရှင်းကြဖို့တိုက်တွန်းပါတယ်။ကမ္ဘာပေါ်မှာအသွာလာအများဆုံးသင်္ဘောသွာလာရေးလမ်းကြောင်းတွေကတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်ရဲ့90ရာခိုင်နှုန်းလောက်ကိုပိုင်ဆိုင်တယ်လို့တမိုင်းနဲ့ချီပြီးတရုတ်ကပြောထားတဲ့ပေါ်ဖိလစ်ပိုင်က2013ခုနှစ်မှာကန့်ကွက်လျှောက်ထားခဲ့တာပါ။တရားရုံးရဲ့ဘယ်လိုကြားနာစစ်ဆေးမှုမျိုးမှမမပါဘူးလို့တရုတ်ကညင်ထားပြီးဘယ်လိုဆုံးဖြတ်ချက်မျိုးကိုမှလည်းလိုက်နာမှာမဟုတ်ဘူးလို့ပြောထားပါတယ်။ပိုင်ဆိုင်မှုညင်ပွားနေတဲ့ငါးဖန်းရေပြင်တစ်ခုကိုတရုတ်ကထိန်းချုပ်ရယူလိုက်ပြီးတဲ့နောက်နိုင်ငံတကာတရားရုံးတက်ဖို့ဖိလစ်ပိုင်သမ္မတဟောင်းဘန်နီနိုအစိုးရလက်ထက်တုန်းကဆုံးဖြတ်ခဲ့တာပါ။နောက်ပိုင်းမှာတော့အမေရိကန်ကဂျာဝင်စစ်ဆက်ပေးတာကြောင့်အဲ့ဒီငါးဖန်းဒေသကနေဖိလစ်ပိုင်နဲ့တရုတ်တို့ကသူတို့တင်မောတွေကိုဒီပိုင်နဲ့တည်းပြန်ပြီးရုပ်သိမ်းခဲ့ကြပါတယ်။
အိန္ဒိယနိုင်ငံရဲ့ဗန္ဓာငွေကြေးဆိုင်ရာအချက်အခြာမြို့တော်ကဈေးဆိုင်တစ်ခုမှာဒီကနေ့ကြာသပတေးနေ့မိလောင်လာကြောင်းအနည်းဆုံး၈ဦးသေဆုံးပြီး၁ဦးပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရပါတယ်။မွန်ဘိုင်းမြို့ရဲ့လူနေအဆောက်အုံတစ်ခုရဲ့မြေညီတပ်ကဝါဖာဈေးဆိုင်မှာမနေ့၆နာရီလောက်မိလောင်ခဲ့တာပါ။သေဆုံးသူ၈ဦးထဲမှာကလေး၅ဦးပါဝင်ပြီးမိလောင်ချိန်မှာအိပ်ပျော်နေကြတာလို့လည်းဒေတာရင်းသတင်းတွေမှာဖော်ပြကြပါတယ်။မိဖို့ချောင်းသုံး gas o ပောက်ကွဲခဲ့တာဖြစ်မယ်လို့ယူဆဖော်ပြနေကြပါတယ်ရှင်။
အသက်83နှစ်အရွယ်ဩစတြေးလျနိုင်ငံသားမျိုးသမီးကြီးတူကိုမူရစေဝါတည်ဆောင်ရောင်းဝယ်မှုနဲ့ဗီယက်နမ်နိုင်ငံကဒီကနေ့တည်တံချမှတ်လိုက်ပါတယ်။ဗီယက်နမ်ဘွားဩစတြေးလျနိုင်ငံသူငွင်းတီဟွမ်းဟာ 2014ခုနှစ်ဒီဇင်ဘာလကဩစတြေးလျကိုသွားမဲ့လေယာဉ်ဒီဇင်ပေါ်တက်မဲ့အချိန်စက်ပြာတွင်36ဒုံနဲ့မှာကိုကင်း 1.6 ကီလိုဂရမ်တက်မနည်းကိုဖွက်ပြီးတည်သွားခဲ့မှုအတွေ့အပြစ်ရှိကြောင်းဗိုလ်ထုနေမှာတရားရုံးကဆုံးဖြတ်တာပါ။အမျိုးသမီးကြီးကတော့အဲ့ဒီစက်ပြာတွင်ကိုဟယ်လန်ဆိုတဲ့အမျိုးသမီးကသူ့ကိုပေးလိုက်တာဖြစ်ပြီးလက်ဆောင်တွေအဖြစ်နဲ့ဩစတြေးလျကိုတည်သွားဖို့စီစဉ်ခဲ့တာလို့ခြေပပါတယ်။ဒါပေမဲ့လည်းအမျိုးသမီးကြီးရဲ့အဲ့ဒီခြေပချက်မှာပါတယ်ဟယ်လန်ဆိုတဲ့အမျိုးသမီးဟာဘယ်သူဖြစ်တယ်ဒါမှမဟုတ်တကယ်ရှိတယ်ဆိုတာကိုတသက်သေမပြနိုင်ခဲ့ဘူးလို့ဒေတာတွင်သတင်းတွေကဖော်ပြပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးတာပါ။အခုသတင်းလွှာတွေသတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပေးသွားပါမယ်။ဥရောပသမ္မတစတင်ပြိုကွဲချိန်မှာအမေရိကန်၊ကနေဒါနဲ့မက္ကဆီကိုခေါင်းဆောင်တွေကတော့စီးပွားရေးနဲ့လုံခြုံရေးအတွက်ပုံမပူပေါင်းဆောင်ရွက်ကြဖို့ကနေဒါနိုင်ငံအော်တဝါမြို့မှာတွေ့ဆုံခဲ့ကြပါတယ်။ EU ကနေဗြိတိန်ခွဲထွက်ချိန်တူရကီမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားချိန်မှာမြောက်အမေရိကခေါင်းဆောင်၃ဦးဟာကနေဒါနိုင်ငံအော်တဝါမြို့မှာတွေ့ဆုံခဲ့ကြပြီးနိုင်ငံအချင်းချင်းကြားကြဲကြဲပြန့်ပြန့်ကူလူဆက်ဆံဖို့ဆွေးနွေးခဲ့ကြပါတယ်။ VOE သတင်းတောက်ဇလာတီကာဟုတ်သတင်းပေးပို့ချက်ကိုဒေါခင်ဆိုဝင်းကပြောပြမှာပါရှင
်။ကောင်းပါပြီ။ကနေဒါဝန်ကြီးချုပ် Justin Trudeau အာရှအဖြစ်လက်ခံကျင်းပတဲ့ဒီထိပ်သီးညီလာခံကို nickname နာမည်ပြောင်ဖြစ်နေ3 amigos တငယ်ချင်း3ယောက်လို့ပြောကြပါတယ်။သမ္မတ Obama အတွက်တော့ဒီလိုထိပ်သီးအစည်းအဝေးတက်တာဟာနောက်ဆုံးအကြိမ်ဖြစ်ပါတယ်
။ It's a little sad that this will be the last chance for all three of us to get together in this capacity.
သမ္မတ Obama ညီစာယူကနေမှာအခုလိုကျွန်တော်တို့3ယောက်နိုင်ငံခေါင်းဆောင်တွေဖြစ်နေတွေ့ခွင့်ရတဲ့နောက်ဆုံးခွင့်ရဖြစ်တာကြောင့်နည်းနည်းတော့စိတ်မကောင်းဖြစ်မိပါတယ်။
American ပြည်အောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ဟာ American တချို့ဆန့်ကျင်ကြတဲ့ NAFTA လို့ခေါ်တဲ့မြောက်အမေရိကတိုက်လွတ်လပ်စွာကုန်သွယ်မှုသဘောတူစာချုပ်အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပါတယ်။ Republican သမ္မတလောင်းဖြစ်တရားသလောက်ရှိနေတဲ့ Donald Trump ကသူများအရွေးခံခဲ့ရရင်ဒီ NAFTA သဘောတူညီချက်ကိုပြန်လည်ညှိနှိုင်းမယ်။ဒါမှမဟုတ် NAFTA ကနေလုံးဝထွက်ကောင်းထွက်နိုင်မွယ်ရှိရလို့ပြောဆိုထားပါတယ်။သမ္မတ Obama ကတော့ကမ္ဘာတစ်ဝန်းလုံးဆက်ဆက်မှုကြောင့်လူမှုဘဝမညီမျှမှုတွေဖြစ်ပေါ်နေရတာဟာကြိုးကြောင်စီလျော်တဲ့စိုးရင်စရာဖြစ်တယ်ဆိုတာကိုအတိအမှတ်ပြုပေမဲ့ NAFTA ကနေထွက်လိုက်ခြင်းဖြင့်ပြေလည်မှာမဟုတ်ဘူးလို့အခုလိုပြောဆိုလိုက်ပါတယ
်။ First of all because it's not feasible because our auto plants for example would shut down if we didn't have access to some parts in other parts of the world. So we'd lose jobs.
ပထမဆုံးအနေနဲ့ဒါမဖြစ်နိုင်ပါဘူး။အမှကျွန်တော်တို့စီကမော်တော်ကားထုတ်လုပ်တဲ့စက်ရုံတွေဟာကမ္ဘာတခြားနေရာတွေကအပိုပစ္စည်းတွေတင်သွင်းဖို့လမ်းကြောင်းမရှိဘူးဆိုရင်စက်ရုံတွေပိတ်ပြရမှာပေါ့ဗျာ။ဒါဆိုကျွန်တော်တို့အလုတ်အကင်တွေဆုံးရှုံးမယ်။ထုတ်လုပ်မှုပြတ်တောက်တာတွေစတဲ့အကြီးကျယ်နဲ့နာဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရနိုင်ပါတယ
်။ EU ကနေထွက်ဖို့မဲပေးခဲ့ကြတဲ့ဗြိတိန်နိုင်ငံသားတွေကတောင်းလွတ်လပ်စွာကုန်သွယ်နိုင်ခွင့်ကိုလိုလားနေကြဆဲဖြစ်ပေမဲ့လိုက်နိုင်ရမယ့်စည်းမျဉ်းတွေကိုတော့မလိုလားကြပါဘူးလို့သမ္မတ Obama ကဆိုပါတယ်။automatic အလိုလျောက်ထုတ်လုပ်တဲ့စက်မှုနည်းပညာထုံးငါလာတာနဲ့အမျှ American အများစုဟာအရင်တုန်းကအမျက်စွန်းတွေအများကြီးရခဲ့တဲ့ရွှေခေတ်ကိုလွမ်းစွတ်တတ်တာနေကြပါတယ်လို့သမ္မတ Obama ကပြောပါတယ
် I mean, the steel industry is producing as much steel in the United States as it ever was it's just it needs 1/10 of the workers that it used to
American ပြည်ထောင်စုကသံမီးစက်ရုံတွေကအရင်တုန်းကပမာဏအတိုင်းထုတ်လုပ်နေကြဆဲဖြစ်ပါတယ်ဒါပေမဲ့အရင်တုန်းကအသုံးပြတဲ့အလုပ်သမားဥယျရဲ့7ပုံ2ပုံပဲအခုအသုံးပြရတော့တာဖြစ်ပါတယ
်။ခေါင်းဆောင်3ဦးကတူရကီနိုင်ငံအစ္စတန်ဘူမြို့မှာအင်္ဂါနေ့ကအကြမ်းဖက်တိုက်ခိုက်မှုကိုပြစ်တင်ရှုံချလိုက်ပါတယ်။ဒီလိုတိုက်ခိုက်မှုမျိုး American ပြည်ထောင်စုနဲ့ Mexico နိုင်ငံမှာမဖြစ်ပွားရေးအတွက်ကာကွယ်ကြဖို့နှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်ကြမယ်လို့ Mexico သမ္မတ Enrique Peña Nieto ကပြောဆိုလိုက်ပါတယ်
။ La seguridad de ambas naciones
The security of both nations ရဲ့လုံခြုံရေးနဲ့ပတ်သက်လာရင်ကျွန်တော်တို့အစိုးရနှစ်ရက်အကြာသတင်းချက်လက်တွေမျှဝေကြပါတယ်။နေ့စဉ်ဆိုသလိုပြန်လည်ပြောဆိုဆွေးနွေးတာတွေရှိပါတယ
်။သမ္မတ Obama ကဗိုလ်ထုနေတုန်းကတော့ကနေဒါလွှတ်တော်မှာမင်ကွန်းပြောကြားစဉ်မှာ EU ကနေဗြိတိန်နှုတ်ထွက်ခဲ့တဲ့အချိန်တရုတ်နိုင်ငံကတောင်တရုတ်ပင်လယ်အရေးအိနီးချင်းတွေနဲ့ဆက်ဆံရေးတင်းမာနေတဲ့အချိန်မှာ American ပြည်ထောင်စုနဲ့ကနေဒါနှစ်နိုင်ငံဆက်ဆံရေးတည်ငြိမ်ဖို့အလေးအနက်ပြောဆိုခဲ့ပါတယ်ရှင်။
7 day သတင်းစာမှာရေးသားဖော်ပြခဲ့တဲ့တဲ့တဲ့ပုံကြောင့်သတင်းစာကိုစစ်တပ်ကအမှုဖွင့်တရားစွဲဖို့ကြိုးစားခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းပြီးတဲ့နောက် 7 day သတင်းစာကအစိုးရပိုင်းသတင်းစာတွေကနေတပ်မတော်သူပန်ကြားလွှားဆိုတာကိုထည့်ပြီးတော့တောင်းပန်ခဲ့ပြီးတပ်ဖက်ကလည်းတရားစွဲထားတာကိုပြန်ရုပ်လိုက်ပါတယ်။ 7 day ရဲ့သတင်းရေးသားချက်မှာတပ်ကတရားစွဲရလောက်အောင်ဘာရီများမှားယွင်းသွားပါသလဲ။ဘလောက်ထိထိခိုက်နေတာလဲကြောင့်တရားစွဲတဲ့ဒီဖြစ်ရတာပါလဲ။ပြည်သူရဲ့နားမျက်စိဖြစ်တဲ့သတင်းမီဒီယာဟာတက်နဲ့ပတ်သက်ရင်လက်ရှောင်ပြီးဘာမှမပြောမရေမထုတ်လွှင့်မှုထပ်ပြီးသတိပေးလိုက်တာပါလား ဒီမိုကရေစီရဲ့အသက်သွေးကြောသတင်းလွှတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာဆက်ပြီးချိန်ချောက်ခံနေရဆဲပဲလို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလားအခုလာမယ့်စနေညတိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
အမေရိကန်တန်ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နားဆင်ကြရပါတော့မယ်မြန်မာနိုင်ငံအနေနဲ့တရားစာတကြိမ်စာကိုရှောင်လွှဲဖို့ဆိုရင်ပွင့်လင်းမြင်သာမှုရှိဖို့အဓိကအရေးကြီးတဲ့အကြောင်းဝါရှင်တန် DC မြို့တော်ငြိမ်းချမ်းရေးစင်တာမှာမနေ့ကကျင်းပတဲ့ဆွေးနွေးပွဲမှာပါဝင်တဲ့ပညာရှင်တွေကအလေးထားပြီးပြောသွားခဲ့ပါတယ်ဒီပွဲကိုနိုင်ငံတကာကအဖွဲ့အစည်းတွေကတာဝန်ရှိသူ5ဦးနဲ့အတူပြည်တွင်းကပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုဆိုင်ရာမြန်မာမဟာမိတ်အဖွဲ့ကိုယ်စားလှယ်တဦးတို့တက်ရောက်ပြီးမြန်မာနိုင်ငံအနေနဲ့တရားစာတကြိမ်စာကိုဘယ်လိုရှောင်လွှဲမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီအကြောင်းကိုတော့ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုဝင်းခတ်မောင်ကပြောပြမှာပါရှင
်မြန်မာနိုင်ငံမှာပေါများကျွဲဝါတဲ့သဘာဝတရားစာတတွေဟာတိုင်းပြည်ရဲ့အဓိကဝင်ဝေတရက်ဖြစ်နေပေမဲ့အခုလိုရင်းမြစ်တွေတူးဖော်နေကြတဲ့နေရာတွေကတော့ပြိပခဖြစ်ပွားစေတိုင်းသားဒေသတွေမှာအများစုဖြစ်နေပါတယ်ခုလိုပြဿနာတွေပေါ်မှာ3လတက်တန်းရှိပြီဖြစ်တဲ့ NLD အစိုးရအစ်အနေနဲ့ဘလို့တိုးတက်မှုတွေရှိအောင်လှုပ်ဆောင်နိုင်မလဲနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဘလို့ကူညီထောက်ပံ့ပေးနိုင်ကြလဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးကြတာဖြစ်ပါတယ်ဒီမှာနိုင်ငံဆိုင်ရာနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အကြီးအကဲရန်ယုံချန်းကတော့အခုလိုတရားစာတတွေရှံပယ်တင်ပို့နေခြင်းကြောင့်အဓိကဖြစ်ပွားတဲ့နောက်ဆက်တွဲစီးပွားရေးဆိုးကျိုးတွေကိုအခုလိုထောက်ပြပါတယ
် very high dependency on resources either in terms of government revenue or export earnings
ကျွန်တော်အနေနဲ့တော့အခုလိုပြဿနာရကြောက်ဖြစ်ပေါ်ရတဲ့နောက်ဆက်တွဲအကျိုးဆက်တွေကအရေးကြီးတဲ့နှစ်ခုရှိတယ်လို့ထင်ပါတယ်အဲ့ဒါတွေကတော့သဘာဝတရားစာတအပေါ်မိခိုးလွန်းအောင်ကြည့်တဲ့နိုင်ငံဝင်ငွေပဲဖြစ်ပါတယ်အားလုံးသိထားတဲ့အတိုင်းတရားစာတဟာနိုင်ငံတော်ဝင်ငွေရဲ့၄ဘုံ၃ဘုံဖြစ်တယ်လို့ပို့ကုန်ဝင်ငွေအတွက်၃ဘုံ၃ဘုံရှိနေပါတယ်ဒါဟာတော်တော်ကြီးမားတဲ့ပမာဏပါနောက်တစ်ချက်ကတော့လူသုံးကုန်ဈေးတွေအတက်အကျမြန်ဆန်လာတာပါလွန်ခဲ့တဲ့နှစ်တွေကလောင်စာဆီဈေးတွေကိုကြည့်လိုက်ရင်သိတာပါလေ
ကမ္ဘာပံစီးပွားရေးပညာရှင်စစ်ဟာရှက်ဒီကတော့အခုလက်ရှိမှာလှုပ်ဆောင်နိုင်မဲ့နည်းလမ်းတွေကိုအခုလိုဆွေးနွေးသွားပါတယ
် One is about greater transparency I mean look I think this comes back to
လှုပ်ဆောင်မှုရှိတဲ့နည်းလမ်းများစွာတွေကနေကျွန်တော်ကတော့အဓိကလှုပ်ဆောင်စရာအချက်နှစ်ချက်ကိုပြောချင်ပါတယ်ပထမတစ်ခုကတော့ပွင့်လင်းမြင်သာမှုပိုရှိဖို့ပါပွင့်လင်းမြင်သာမှုလို့ပြောတဲ့အခါကျွန်တော်တို့ကအလင်းတင်တယ်လို့နိုင်ငံတစ်ခုခုကိုပြောနေတာမျိုးမဟုတ်ပါဘူးကျွန်တော်တို့ပြောနေတာကမြန်မာနိုင်ငံပါမြန်မာနိုင်ငံဟာဘယ်ကလာတယ်လဲဆိုတာသတိရှိရပါမယ်လွန်ခဲ့တဲ့၄-၅နှစ်ကိုပဲကြည့်လို့မရပါဘူး၆နှစ်၇နှစ်စသဖြင့်ပြန်ကြည့်ရပါမယ်ဒုတိယတစ်ချက်ကတော့ဒီကိစ္စတွေမှာတတိပုဂ္ဂလဆုံးဖြတ်ခွင့်တွေကိုရှော့ချဖို့ပါလောလောဆယ်တော့အချက်နှစ်ချက်စလုံးမှာပြဿနာတွေရှိနေစေပါဒါကြောင့်တရားစာတများပွင့်လင်းမြင်သာမှုဖော်ဆောင်ရေးဖွဲ့ EIDI လို့အဖွဲ့တွေကအားကောင်းတယ်လို့ဆိုရမှာပါလက်ရှိမှာတော့အစီအခံစာတွေကိုထုတ်ပြန်တာဆက်လုပ်ဆောင်ပြီးအရေးကြီးဆုံးကအဲ့ဒီအစီအခံစာတွေနိုင်ငံတော်ဝန်ကပြည်သူတွေစီကိုရောက်ဖို့ပါပဲသူတို့ဟာတဘာဝတရားစာတွေရဲ့ပိုင်ရှင်အစစ်အမှန်တွေပဲဖြစ်ပါတယ
်ဒီပွဲမှာမြန်မာနိုင်ငံကနေတက်ရောက်ပါဝင်ဆွေးနွေးသူတူဖြစ်တဲ့ကိုစော Alex 2ကလည်းတရားစာတချိန်စာတင်ရတဲ့အပေါ်သူ့အမြင်နဲ့ပတ်သက်လို့ VOA ကိုအခုလိုပြောပြပါတယ
်ပထမဆုံးအတင်းနဲ့ဟိုအစိုးရလုပ်တင်တာကတံပေါ်မြင်မာတဲ့သဘာတန်စာတထုတ်ယူမှုတွေကိုခစ်တက်ရက်တက်ပြီးတော့မှာနော်တေချာသူတေသနာလစ်လာပြီးတော့မှာထုတ်ယူတင်တဲ့ဒီစီမံခန့်ခွဲနိုင်မဲ့အပြီးပြဿနာတွေပေါ်ရှာရှာနိုင်မဲ့ဒီနည်းမြင့်မြုံနံမှုတွေစာစာထုတ်မှုပို့ပြီးတော့ဦးစားပေးတယ်လေကျွန်တော်အနေနဲ့အမြင်နဲ
့မြန်မာနိုင်ငံအနေနဲ့တရားစာတချိန်စာကိုဘယ်လိုရှောင်လွှဲမလဲဆိုတဲ့ကောင်းစဉ်နဲ့ဒီဆွေးနွေးပွဲကိုတခြားတက်ရောက်ဆွေးနွေးကြသူတွေကတော့ဘာဝရင်းမြစ်ထိန်းချုပ်ရေးဌာနကဂျယ်ဆန်ကာစီယာနဲ့ပက်ထရစ်ဟဲလာ Global Witness ဖွဲ့ကစတက်ဖနီအော့စဖင်းနဲ့ကာနီဂီအာရှအစီအစဉ်ကဖီခရန်နေရူတို့ပဲဖြစ်ပါတယ်ခင်ဗျာ
ကိုဝင်းခတ်မောင်ပြောပြခဲ့တာပါရှင်27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအစိုးရကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲမွန်ပြည်နယ်ထဲမှာအပြစ်ရရေးပူရဲစောင့်ကြည့်ရေးကော်မတီတရက်ကိုလည်းဖွဲ့စည်းလိုက်ပါတယ်ပြည်နယ်အစိုးရတာဝန်ရှိသူတွေတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေအပြင်အရတားတွေနဲ့ပါပူးပေါင်းဖွဲ့စည်းခဲ့တာဖြစ်ပါတယ်ဒီနေ့မှာပဲဖွဲ့စည်းလိုက်တဲ့အပြစ်ရဆဲရေးဆိုင်ရာပူရဲစောင့်ကြည့်ရေးကော်မတီအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါမွန်ပြည်နယ်ပြည်နယ်စစ်ပြည်ခတိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီကိုဒီကနေ့အရှိတောင်တိုင်းစစ်ဌာနချုပ်မှာဖွဲ့စည်းလိုက်တာဖြစ်ပါတယ်အခုဖွဲ့စည်းခဲ့တဲ့ကော်မတီမှာတော့အရှိတောင်တိုင်းတိုင်းမှုဘုံမှုချုပ်မျိုးဝင်းကဥက္ကဋ္ဌဒုတိယဥက္ကဋ္ဌအသစ်ဖြစ် KNU ခေါ်ကရင်မျိုးရာစီယုံကဘုံမှုကြီးစောပလေးဒုတိယဥက္ကဋ္ဌနှစ်ဖြစ်ရခိုင်မွန်ပြည်နယ်လက်စစ်ဝန်ကြီးဟောင်းတောက်တာမင်းနွယ်စုအပါအဝင်အစိုးရကိုယ်စားလှယ်5ဦးကရင်မျိုးရာစီယုံကကိုယ်စားလှယ်5ဦးအယက်သားကိုယ်စားလှယ်4ဦးနဲ့ဖွဲ့စည်းခဲ့တာပါပြည်နယ်စစ်ပြည်ခတိုက်ခိုက်မှုရစရေးပူးတွဲဆောက်ကြည့်ရေးကော်မတီအနေနဲ့မွန်ပြည်နယ်တွင်အစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကတပ်ဖွဲ့တွေကြားဖြစ်ပွားလာနိုင်တဲ့ပြည်ပခန့်တွေကိုဆွေးနွေးညှိနှိုင်းသွားဖို့ရည်ရဲတယ်လို့ပူးတွဲဆောက်ကြည့်ရေးကော်မတီဝင်သူဖြစ်သူနော်စာထူးကပြောပါတယ်
ဒီကိရအောင်ကျွန်တော်တို့လုပ်တဲ့လုပ်ငန်းခံရရဲ့အားလုံးပေါ့နော်နှစ်သက်လက်နက်ဖွဲ့စည်းမှာနေနိုင်မှုနေနိုင်မှုနဲ့ကျွန်တော်တို့ကစာပွင့်ရင်းမြင်တာမှုတာဝန်ယူမှုတာဝန်ခံမှုတွေဒါတွေလည်းပဲဆက်လက်ပြီးတော့ပေါ့နော်ဒီအားဖြင့်ကျွန်တော်တို့ကအစောင့်ကြည့်နေတဲ့ကော်မတီနဲ့ဒီဟာကိုတကယ်ပုံမှန်လောက်ဆောင်သွားမှာဖြစ်ပါတယ်
မုံပြင်းနယ်စစ်ပြည်ခတိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီကိုနိုင်ငံလုံးဆိုင်ရာပြည်ခတိုက်ခိုက်မှုရစရေးသဘောတူစာချုပ် JMC ရဲ့နောက်ဆက်သွယ်လုပ်ငန်းတစ်ခုအနေနဲ့ဖွဲ့စည်းဆောင်ရွက်ခြင်းဖြစ်ပြီးငြိမ်းချမ်းရေးညီလာခံအထိအထောက်အပြုသွားမယ်လို့မုံပြင်းနယ်အရပ်ဖက်ပြည်ခတိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီဒုဥက္ကဋ္ဌနိုင်မင်းမင်းနွယ်ကပြောပါတယ်
ဒီ GMC ဖွဲ့စည်းကအစီအစဉ်တစ်စီးသွားမဲ့ငင်းချေးဆိုးတွေပွဲကိုရောက်ပေါ်ရတယ်ဒီ GMC ဆိုတာအဓိကကြားတဲ့ခန့်ခါတာတစ်ခုမှပါတယ်။ဒါဖြစ်လို့ဆိုတော့ဒီကဘူပြုတ်ထားတဲ့နေမင်းမကျူးကျော်ရလက်လက်ကန်ဆန်သွားလာခွေးနောက်အချာချာတော့ဒီလူလူလူရဲ့အကျိုးစီးပွားကိုတစုံတရာမတိခိုက်အောင်တိခိုက်လိုက်ရင်ဘလို့ဆောင်ရွက်ကြမလဲဘလို့ဖြေရှင်းကြမလဲဆိုတော့နောက်ပြီးတော့ဒီကအတိုက်ခိုက်ရဆိုင်ရေးသဘောယူစာချုပ်မပြတ်ပြားသွားရတယ်အောင်တစ်ဖက်တက်ကစောက်ခဲရမယ်ချိဖို့နဲ့စောက်ခဲရေးဆိုတာဒီဖွဲ့စည်းကသူကအဓိကစောက်ကြည့်ပြီးတော့ဖြစ်ပေါ်ချက်တွေကိုတို့ကကိုင်ကေတီရှင်းသွားတဲ့နေရာမှာထောက်ကူပြုမှာပါ။ငင်းကြေးကြီးလိုက်ကဖြစ်ကိုထောက်ကူပြုသွားမဲ့ခြေခြေမှာပဲ
။ဒါပေမဲ့လည်းအခုဖွဲ့စည်းလိုက်တဲ့ကော်မတီမှာပါဝင်သိတဲ့သူတွေမပါဝင်ဘူးဆိုပြီးဝေဖန်တာတွေလည်းရှိနေပါတယ်။လက်ရှိဖွဲ့စည်းထားတဲ့ကော်မတီထဲမှာမွန်ပြည်နယ်တွင်းကအထူးကနိုင်ငံရေးအင်အားစုတစ်ခုဖြစ်တဲ့မွန်ပြည်တပ်ပါတီကိုယ်စားလှယ်နဲ့ပါတီအစိုးရပြုထားတဲ့လူတွေပါဝင်ခြင်းမရှိဘူးလို့လည်းအယတာအပြစ်ခတ်ရစရေးပူးတွဲဆောက်ကြည့်ရေးကော်မတီဒုက္ခသနိုင်မင်းမင်းနွယ်ကပြောပါတယ်
။မွန်ပြည်နယ်မှာဖွဲ့တဲ့ GMC အပြစ်ခတ်တိုက်ခိုက်ဆောက်ကြည့်ရေးဖွဲ့ကဒီအထူးကလက်နက်ကိုင်အားစုဖြစ်တဲ့မွန်ပြည်ပါတီကလည်းမပါဘူး။နောက်ပြီးတော့မွန်ပြည်ပါတီကလည်းလက်မမထိုးရသေးတဲ့ခါကျတော့သူတို့ရဲ့ဆိုပြုတဲ့အယတာကိုယ်စားလှယ်တွေရောသူတို့ကိုယ်စားလှယ်တွေရောမပါဝင်တဲ့အတွက်ကြောင့်လားပြည်ပြည်ဆောင်တဲ့ဖွဲ့စည်းတော့ချက်မမဟုတ်ဘူးလေ
။အယတာကိုယ်စားလှယ်လေးဦးရွေးချယ်ရမှာ KNU ဘက်က2ဦးရွေးချယ်ခဲ့တယ်လို့အစိုးရဘက်ကနှူးရွေးချယ်ခဲ့တာဖြစ်ပြီးမွန်ပြည်တပ်ပါတီဟာ NCA ပြည်ရစာချုပ်လက်မှတ်ရေးသွင်းခဲ့ခြင်းမရှိတဲ့အတွက်ကိုယ်စားလှယ်ဖြစ်ပါဝင်ခွင့်နဲ့အယတားကိုယ်စားလှယ်ရွေးချယ်ခွင့်မရရှိခဲ့ပါဘူး။မွန်ပြည်နယ်အတွင်းမှာဆိုရင်မွန်ပြည်တပ်ပါတီတပ်ဖွဲ့တွေကအ धिक လှုပ်ရှားခြေချနေတာဖြစ်တယ်လို့တခြားကရင်မျိုးရာစီယုံ KNU တိုးတက်သောကရင်ဗုဒ္ဓဘာသာဒီမိုကရက်တစ်တပ်မတော် TKPE တို့လည်းအခြေပြုလှုပ်ရှားနေပါတယ်။ပြည်ခတိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီဖွဲ့စည်းရမှာအစိုးရတိုင်းဒေသလက်နက်ကိုင်ဖွဲ့အယက်သားတွေပါဝင်ရမှာဖြစ်ပြီးပြည်တော်စုစစ်မှာ26ဦး၊တိုင်းဒေသကြီးပြည်နယ်စစ်မှာ14ဦး၊ဒေသဆိုင်ရာစစ်မှာ8ဦးနဲ့ဖွဲ့စည်းသွားရမှာဖြစ်ပါတယ်။ပြည်တော်စုစစ်ပြည်ခတိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီကတော့2015ခုနှစ်နိုဝင်ဘာလ18ရက်နေ့ကနေပြည်တော်မှာဖွဲ့စည်းခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းတောက်နိုင်ကိုရင်ပြောပြခဲ့တာပါရှင်။အခုရှမ်းပြည်နယ်ဘက်ကိုလည်းကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းလှရှိုးမြို့နယ်အတွင်းမိုင်းယော်ကြီးရွာနာကပြောင်းခဲမှာမြုပ်နှံထားတဲ့အလောင်းတွေကိုတွေ့ရှိရတဲ့အကြောင်းဒေသခံတွေပြောပါတယ်။တစ်ဆုံးသူတွေဟာမိုင်းယော်ရွာကပြောင်းခင်းလုပ်သားတွေဖြစ်ပြီးပြစ်ခတ်တိုက်ခိုက်တံတွေကြားရပြီးတဲ့နောက်အိမ်ပြန်မရောက်လာကြလို့လေးရက်ကြာပြီးတော့မှသွားရောက်ရှာဖွေတာမှအခုလိုတွေ့ခဲ့ရတာဖြစ်ပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မိုင်းော်ကြီးရွာဟာလာရှုမြို့အရှိတ်မိုင်30လောက်အကွာမှာတည်ရှိပြီးလူ9ယောက်ရဲ့အလောင်းတွေကိုဗုဒ္ဓဦးနှင့်နေကင်းပိုင်းကတွေ့ရှိခဲ့တာဖြစ်ပါတယ်ဒီလိုတွေ့ရှိတဲ့အကြောင်းကိုမိုင်းကျော်ရွာသားတယောက်ကအခုလိုပြောပါတယ
်မိုင်းော်ကြောင်းချံတဲ့ရွာအဝင်ကြောင်းချံတော့မှတွေ့ရတာပေါ်ပေါ်မှာနည်းနည်းအားငမိုင်းခွဲတော့နိုင်လောက်ပါတယ်နဲ့အမီကြီးကမှမြုပ်ထားတာပဲအဲ့မှာတိတ်ပြီးတော့မမှတ်တော့ရင်းတော်တွေတလောင်းလောင်းနဲ့ဆိုအဲ့မှာအပေါင်းသားမှရတယ်ဒီအဲ့ဒီမိုင်းရော်ရွာခဲ့ပဲဗျရက်ကွအမန်တရက်ကွနဲ့ဟိုမကြီးရက်ကွကကလေးကြီးရှင်းနေရပလောင်တော့ရောက်ဗ
ျရွာသား9ယောက်ပျောက်ဆုံးတဲ့ဖြစ်စဉ်ကိုတော့မိုင်းရော်ရွာကန်ကအခုလိုဆက်ပြောပါတယ
်ဟာ25ရက်နေ့ကအဲ့ဒါမှကြာကြည့်တာခက်တာတစ်ချက်ဖြစ်သေးတယ်လေကြောင်ချန်သားမှာပေါ့အဲ့မှာဒီအဲ့ဒါဟိုဟာအဲဒီလို9ရက်ကိုဖမ်းသွားတာအဲ့တည်းကတတိယမှာကြာတော့29ရက်နေ့စစ်ကြောင်းရအကုန်လုံးဖတ်သွားတော့မှာသူမိဘတွေရဲ့ရွာသားတွေလိုက်ရှာတာပေါ့ဗျာအဲ့မှာအဲ့ဒီကြောင်ချန်ပေါ်မှာအဲ့ဒီအပေါင်းနဲ့ရတော့အဲ့မှာသွားပေါ်ကြည့်တော့မှာ9ရက်ဆုံးအဲ့ဒီကြောင်းမှတည်ရ
ပြောင်းချံအနီးနားမှာတရက်ကြည်စံကုန်အတော်များများကိုလည်းတွေးရှိရကြောင်းသူကပြောပါတယ်။တစ်ဆုံးသူတွေရဲ့ဇာပနာကိုဒီကနေ့မန်းရော့ရွာမှာပြုလုပ်ပြီးဒီဇာပနာကိုတယောက်ခဲတဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန်းကဖြစ်ပျက်တဲ့အခြေအနေကိုအခုလိုပြောပါတယ်
။ဒီဒေသခံတွေတောပြချက်ပေါ့လေညံ့ညင်ကိုတွေ့ပေါ့လေကျွန်တော်အဲ့ဒီတွေ့မှုတွေဖြစ်တဲ့ဆိုတော့25ရက်လမ်းမကြီးပေါ်မှာပေါ့လေမန်းရော့လားကျော်လမ်းမကြီးပေါ်မှာစားရရထားတယ်တကယ်ရထားပြီးတော့အဲ့ဒီပေါ်ကနေဟုတ်လေအဲ့ဒီရတာ၅ဦးကိုတော့ဟိုကြောင်းချန်တဲ့ကနေဖမ်းသွားတာလို့ပြောပါတယ်ခင်ဗျအာဖမ်းသွားတာတော့ဒီဒါဒီအတပ်စစ်ကြောင်းပေါ့လေဖမ်းသွားပါတယ်အမှတတ်တာဖြတ်တာတော့ကျွန်တော်တို့ကတော့ခုသိကြတော့ကျွန်တော်မသိရပါဘူးလေဒါပေမဲ့ဖမ်းသွားပြီးတော့နောက်ပိုင်းဒီ message ဒီ chicken မနေ့ကပေါ့တော့29ရက်နေ့မှာအဲ့ဒါအလောင်းနဲ့ပြုတ်ထားတာတွေ့ရတာပေါ့လေ
ဒီတည်ဆုံးမှုနဲ့ပတ်သက်ပြီးတည်ဆုံးသူတွေရဲ့မိဘဆွေမျိုးသားချင်းတွေကရဲတပ်ဖွဲ့နဲ့တခြားသက်ဆိုင်ရာအာဏာပိုင်တွေကိုတိုင်ကြားတာမရှိကြောင်းနဲ့ဦးဆိုင်ဝမ်းလိုင်ခန်းအနေနဲ့လည်းဒီအဖြစ်မျိုးတွေထပ်မံမဖြစ်ပွားအောင်မိခင်ပါတီနဲ့ညှိနှိုင်းဆောင်ရွက်ဖို့ပြင်ဆင်နေကြောင်းဆက်ပြောပါတယ်ဒီအခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးလာရှုံမျိုးပြည်သူရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့ပြည်နယ်ရဲမှူးကြီးဦးအောင်မြတ်မိုးကအခုလိုပြောပါတယ်ည
ှိရှာကိုဒီပြည်လို့တော့မရသေးဘူးနော်အဲ့နေရာကိုအောင်ကြမ်းရေရဖြစ်တော့သူတို့လည်းတွားဖို့ခက်တယ်။အဲ့တော့တရားဝင်တိုင်ကျက်လာဖွင့်မလားဆိုကျွန်တော်တို့လည်းစောင့်တယ်။အခုချိန်ထိကတော့တရားဝင်ကြီးဖြစ်စင်တဲ့ပတ်သက်ပြီးတော့ဘယ်လာပေးတာလို့တန်ကြားလို့မရှိသေးဘူးများ။အရာစီးတွေပဲကြားနေရတယ
်။အခင်းဖြစ်ပွားတဲ့မန်းရော်ရွာတိုက်နယ်အတွင်းမှာမန်ပန်ပြည်သူစစ်တပ်ဖွဲ့နဲ့အစိုးရတပ်မတော်စစ်ကြောင်းတွေတွာလာလှုပ်ရှားတာရှိပြီးပလောင်ရှမ်းနဲ့ကချင်စတဲ့လက်နက်ကင်တပ်ဖွဲ့တွေကတော့မန်းရော်ရွာနဲ့မိုင်30လောက်အကွာတောင်ပေါ်ဒေသတွေမှာလှုပ်ရှားတာတွေရှိကြောင်းရှမ်းတန်တော်စင်သတင်းဌာနကဖော်ပြထားပါတယ်
ကိုမှုစော်ပြပြခဲ့တာပါရှင်အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအေရှ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မယ်ရှင
်။တူရကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ငံတကာလေဆိပ်ကိုအင်္ဂါနေ့ကဒီကံဘုတ်ခွဲတိုက်ခိုက်မှု၃ခုလုပ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတန်လျာရှိသူ၁၃ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထားတယ်လို့တူရကီသတင်းမီဒီယာတွေကဒီကနေ့ဖော်ပြပါတယ်။အဲဒီတိုက်ခိုက်မှုတွေကြောင့်လူ42ယောက်သေဆုံးပြီး239ယောက်ဒဏ်ရာရခဲ့တာပါ။အစ္စတန်ဘူမြို့ကနေရာ16နေရာကိုဝန်ရောက်စီးနှင်းရှာဖွေမှုတွေတွင်အခုလိုဖမ်းဆီးထားတယ်လို့တာပါ။အစ္စတန်ဘူမြို့မှာဖမ်းခံရသူ၃ဦးထက်မနည်းဟာနိုင်ငံသားတွေလို့ဆိုပါတယ်။အီရတ်မှာလေကြောင်းတိုက်ခိုက်မှုတွေကနေ IS အစွန်ရောက်လက်နက်ကင်150တဲ့မနဲ့တည်ဆုံတယ်လို့အီရတ်နဲ့အမေရိကန်တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ပြီးခဲ့တဲ့သတင်းပတ်မှာအမေရိကန်ဦးဆောင်တဲ့အီရတ်ညွန်မောင်းတပ်ဖွဲ့တွေကပြန်သိမ်းလိုက်တဲ့ IS အဖွဲ့ရဲ့အခိုင်အမာနေရာဖလူဂျာမြို့တောင်ပတ်နားလေးမှာ IS တွေရဲ့မော်တော်ကားအစီ40လောက်ကိုလေကြောင်းကနေတိုက်ခိုက်တာပါဒီလေကြောင်းတိုက်ခိုက်မှုတွေက IS အစွန်ရောက်ဖွဲ့ကိုအသေးပြောက်အများဆုံးတိုက်ခိုက်မှုတွေဖြစ်ပါတယ်ဒါပေမဲ့သူတို့နေရာတွေလည်းလှုပ်ဆုံရှုံနေတဲ့ကြားမှာပဲ IS တွေဟာစိတ်ဓာတ်ပြည့်ဝနေပုံတော့မရသေးဘူးလို့တာဝန်ရှိသူတွေကသတိပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီကနေ့ကြာသပတေးနေ့ရဲတပ်ဖွဲ့ရင်နှန်းကိုတာလီဘန်တွေကအထူးကံဘုံခွဲတိုက်ခိုက်တာကြောင့်လူမျိုးရေးတပ်သား30ထဲမှနေတည်ဆုံပြီးတော့ဒါဇင်နဲ့ချီပြီးတန်းရရသွားပါတယ်။ရဲတပ်ဖွဲ့တင်နန်းသားတွေနဲ့တင်နန်းဆရာတွေကိုတင်ဆောင်လာတဲ့ရင်နှန်းတိုက်ခိုက်ခံရတာပါ။ပေါက်ကွဲမှုတွေကရှစ်စင်နောက်ဆင်ဖြစ်ခဲ့တာလို့အာဖဂန်တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။မြန်မာနိုင်ငံမှာကလေးစစ်သားအုံပြူတာနဲ့အာရမအလုပ်ခိုင်းတာတွေကိုတိုက်ဖြတ်ရေးရိုဟင်ဂျာမွတ်စလင်လူနိုင်ငံတကာကခေါ်ဝေါ်သုံးဆွဲတဲ့လူနည်းစုတွေပေါ်ဖိနှိပ်အုပ်ချုပ်တာတွေဆက်ဖြစ်နေတယ်လို့ဆိုတာအဆုံးသတ်ရေးပိုပြီးလှုပ်ဆောင်ဖို့တောင်းအပ်ပေးတဲ့အနေနဲ့နိုင်ငံတကာလူကုန်ကူးမှုတက်ဖြည့်ရေးဆိုင်ရာအမေရိကန်ရဲ့အဆင့်သတ်မှတ်ချက်မှာမြန်မာနိုင်ငံကိုအဆင့်လျှော့ချမယ်အခြေအနေရှိနေပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.